ယူကရိန်းနိုင်ငံအရှေ့ပိုင်းဒေဗာဆေဗဲမြို့မှာယူကရိန်းတပ်ဖွဲ့တွေကိုအနိုင်ရလိုက်တဲ့အတွက်ရုရှားလိုလာတဲ့ခွဲထွေသမားတွေကအနီးနားကဒွန်နက်စ်မြို့မှာတနင်္လာနေ့ကအောင်ပွဲခံတဲ့ခြေတက်ပွဲတွေကြီးကျယ်ခမ်းနားစွာကျင်းပခဲ့ကြပါတယ်စစ်ပွဲတွေဖြစ်နေတဲ့ရုရှားဘာသာစကားနဲ့ပြောတဲ့အဲ့ဒီဒေသမှာကုလသမဂ္ဂညီညာရေးအဆောင်တပ်ဖွဲ့တွေဆစ်လွတ်စောင့်ကြည့်ပေးဖို့ယူကရိန်းဆွေရကလူညုံရေးကောင်စီကိုတောင်းဆိုနေတဲ့အချိန်မှာပဲအဲ့ဒီလိုအောင်ပွဲခံတဲ့ခမ်းနားကိုကျင်းပခဲ့ကြတာပါဒွန်နက်စ်မြို့ကအောင်ပွဲခံတဲ့ခမ်းနားကျင်းပတဲ့နေ့ကို Fatherland Day အဖပြည့်နေ့ဆိုပြီးရုရှားနိုင်ငံမှာလည်းအမျိုးသားအားလိုက်ရနေ့အဖြစ်သတ်မှတ်ခဲ့ပါတယ်။တခြားဒေသတွေမှာကျင်းပခဲ့တဲ့အောင်ပွဲခံတဲ့အခမ်းအနားတွေရဲ့ပုံတွေထဲမှာတော့အသစ်ခန့်ခံလိုက်ရတဲ့ခရီးမယာဝန်ကြီးချုပ်ကဆင်ဖယ်ရိုပိုမြို့မှာ AK-47 မောင်းမြတနတ်ကိုကင်ဆောင်ဝေရနေတဲ့ပုံနဲ့ခရီးမယာဒေသကဆီဗယ်စပိုမြို့မှာရုရှားစစ်တပ်မော့ပေါ်မှာပြုံးပြီးအလေးပြုနေတဲ့ကလေးငယ်တအူတို့ပုံလည်းပါဝင်ပါတယ်။ဒီတော့တွင်ယူကရိန်းအခြေပိုင်းဒေသကိုကုလသမဂ္ဂညီညာရေးအဆောင်တပ်ဖွဲ့တွေဆစ်လွတ်ပေးဖို့ကုလသမဂ္ဂဆန်ရယူကရိန်းတာမကြီးကလူငယ်ကောင်စီအဖွဲ့ဝင်15နိုင်ငံထံတောင်းဆိုလိုက်ပါတယ်။ဘလာရက်စ်နိုင်ငံမင်းစ်မြို့မှာဖေဖော်ဝါရီလ12ရက်နေ့ကရလိုက်တဲ့နိုင်ငံတကာအသိအမှတ်ပြုအပြစ်ခတ်ရဆေးရေးသဘောတူညီချက်ကိုရုရှားနဲ့ရုရှားလိုလာတဲ့ခွဲထွေသမားတွေဘက်ကချိုးဖောက်ခဲ့တယ်လို့ယူကရိန်းတာမကြီးပါဗလိုကလင်ကင်းကပြောပါတယ်။